ုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ဟာနယူးယောက်ဘရွန့စ်မှာရှိတဲ့အက်ဒလေးအီးစတီဗင်ဆန်အထက်တန်းကျောင်းမှာဖွင့်ထားတဲ့ကာကွယ်ဆေးထိုးစင်တာကိုကျေသပြင်းနေကတော့ရောက်ပြီးနှစ်ကြိမ်ထိုးဖို့လိုအပ်တဲ့ COVID-19 ကာကွယ်ဆေးကိုပထမကြိမ်ထိုးခဲ့ပါတယ
် And my appeal is for all to take profit of the opportunities that exist.
ကာကွယ်ဆေးရလာပြီဖြစ်တဲ့အခွင့်အလမ်းကိုအသုံးချပြီးတက်နိုင်တဲ့အများဆုံးဆေးထိုးကြဖို့အားလုံးကိုတိုက်တွန်းလိုပါတယ်လို့ပြောသွားတာပါကုလသမဂ္ဂဝန်ထမ်းတွေနဲ့တန်တမန်တွေကိုပါကာဝယ်ဆေးထိုးတဲ့အစီအစဉ်ထဲမှာထည့်သွင်းပေးတဲ့နယူးယောက်တာဝန်ရှိသူတွေကိုလည်းကျေးဇူးတင်ကြောင်းပြောပါတယ်။ဒါအပြင်ဒီယောဂကာဝယ်ဆေးကိုနေရာတိုင်းကလူတိုင်းထိုးနိုင်အောင်လုပ်အောင်မှာဖြစ်ကြောင်းလည်းသူ့ Twitter ကနေရေးပါတယ်။ဒီကာယောဂအတွက်လူတိုင်းစိတ်ချရတဲ့အနေထားမရောက်မချမ်းဘယ်သူမှစိတ်ချလက်ချနေနိုင်မှာမဟုတ်ဘူးလို့ပြောပါတယ်။နယူးယောက်မှာနေထိုင်သူအသက်65နှစ်အထက်ရှိသူတွေကိုဆေးထိုးပေးတဲ့အစီအစဉ်လှုပ်ဆောင်နေခြင်းဖြစ်တဲ့အတွက်အသက်82နှစ်ရှိပြီဖြစ်တဲ့အတွင်းမှုချုပ်လည်းဆေးထိုးခွင့်ရခဲ့တာဖြစ်ပါတယ်။အခုအတော့မှာဆေးထိုးဖို့အတွက်အကျုံးဝင်သူတွေကအသက်65နှစ်အထက်လူကြီးပိုင်းတွေ၊ကျောင်းဝန်ထမ်းတွေ၊အရေးပေါ်ဆေးဝန်ထမ်းတွေ၊တာယူပို့ဆောင်ရေးဝန်ထမ်းတွေနဲ့ကုန်စုံဆိုင်ဝန်ထမ်းတွေပါဝင်ပါတယ်။အခုလိုကာကွယ်ဆေးထိုးတာဟာလူချင်းဝေရလှုပ်ဆောင်ရမယ့်အလုပ်တစ်ခုဖြစ်ခံယူထားတဲ့အတွင်းမှုချုပ်ကဒီယောဂါဟာကူးစက်မှုအန္တရာယ်ရှိနေတဲ့အတွက်လူအတိုင်းဝန်းတစ်ခုလုံးအန္တရာယ်ကျင့်အောင်လူတိုင်းပါဝင်လှုပ်ဆောင်ရမှာဖြစ်ကြောင်းလည်းပြောပါတယ်။